ကျားဆွေးပြမှုနဲ့တရားရှိသူတွေတရုတ်ပြည်မှာကြီးမှာမှုရင်ဆိုင်ဖို့လွှဲပြောင်းပေးရမယ့်ဥပဒေမူကြမ်းကိုကန့်ကွက်ဆန္ဒပြတာတွေကနေနိုင်ငံရေးအခြေအနေနဲ့ပြည်မငြိမ်ဖြစ်လာတဲ့ပေါ်ဟောင်ကောင်အချို့ယူမှုကယ်ရီလမ်ကဒီကနေ့တောင်းပန်စကားပြောပါတယ်။ဒါပေမဲ့လည်းဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးသူ့ရဲ့ကင်တွေလှုပ်ဆောင်ပုံကြောင့်ယာရုကနှုတ်ထွက်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုထားတာကိုတော့မလိုက်လျောပါဘူး။ဥပဒေမူကြမ်းနောက်နှစ်ဇူလိုင်လမှာတည်တန်းကုန်တဲ့အထိလှုပ်ဆောင်စရာတွေပြီးဆုံးသွားပြီလို့ကယ်ရီလမ်ကတရုတ်နောက်တွေကိုပြောပေမဲ့သူ့ရဲ့ယာရုတည်တန်းကုန်ဆုံးတဲ့အထိဆက်နေသွားမယ်လို့ခိုင်မာပြောပါတယ်။တဘောဓာရီကိုရှင်းရှင်းလင်းလင်းကြားသိတဲ့အကြောင်းနဲ့ပြည့်ပြည့်ကတည်းကအားလုံးအပေါ်အလေးနဲ့စဉ်းစားသုံးသပ်ခဲ့တယ်လို့လမ်ကပြောပါတယ်။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးဖြစ်တဲ့ကိစ္စတွေအတွက်တာဝန်ခံမှုအများစုကိုသူကိုယ်တိုင်ခံယူပါတယ်လို့လည်းဆိုပါတယ်။ဟောင်ကောင်ကိုကျွန်မလိုက်လိုက်လဲလဲရိုးသားစွာတောင်းပန်ပါတယ်လို့ကယ်ရီလမ်ကပြောသွားပါတယ်။ဥပဒေမူကြမ်းကိုကန့်ကွက်နေသူတွေကဒီလာအတွင်းဆန္ဒပြပွဲကြီးတွေအချိန်ချင်းလုပ်ခဲ့ကြတာပါ။တနင်္လာနေ့ကဆန္ဒပြပွဲမှာလူနှစ်သန်းပါဝင်တယ်လို့စီစဉ်သူတွေကပြောပါတယ်။